အခုလောအမေရိကန်သမ္မတအင်ဖြူရာမှာကျင်းပတဲ့ Wisely အစီအစဉ်မှာအာဆီယံလူငယ်ကောင်းဆောင်များနဲ့မြန်မာလူငယ်စုစုပေါင်း9ဦးပါဝင်ခဲ့ပါတယ်။အဲ့ဒီထဲကတချို့ကိုမအင်ဂျင်နိုင်ကဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။အမေရိကန်သမ္မတရဲ့ Wisely လို့ခေါ်တဲ့အရှိတောင်အာရှလူငယ်ကောင်းဆောင်များဥဆောင်ဥရွယ်ပြုမှုအစီအစဉ်အရရွေးချယ်ခံရတဲ့အာဆီယံဒေသတွင်းလူငယ်85ဦးဟာအမေရိကန်ပြည်ထောင်စုတဝန်းကသူတို့နဲ့သက်ဆိုင်တဲ့နေပယ်ရီမှာတွားရောက်ပြီးတရေငါးပတ်ကြာလည်လာနေကြတာပါအမေရိကန်သမ္မတဘရက်အိုဘားမားနဲ့မနေ့ကတွေ့ဆုံပွဲမှာတော့ Wisely အဖွဲ့မှပါတဲ့လူငယ်တွေကိုကိုစားပြုပြီးမြန်မာလူငယ်တအုပ်ဖြစ်တဲ့မက်ဆင်မာမြင့်ကအဖွဲ့အမှားစကားပြောခွင့်ရခဲ့ပါတယ်သူဟာပညာပဒေတာဂျာနယ်ရဲ့အယ်ဒီတာတအုပ်ဖြစ်ပါတယ
် Hello everyone မင်္ဂလာပါMy name is Ma Min, and I'm from Yangon, Myanmar. I don't come from a privileged background.
My parents were ဒီမက်ဆင်မာမြင့်ကပေါ့နော်မြန်မာတအုပ်အနေနဲ့အရှိတောင်အာရှလာတဲ့လူငယ်ကောင်းဆောင်အလုံးကိုစားပြုပြီးတော့သမရအိုဘားမားကိုဖိတ်ခေါ်ခွင့်ရတဲ့ပုံမှာအဲ့ဒီအတွေ့အကြုံပြောပါအောင်ရှင်
အရန်ဝမ်းသာတာပေါ့နော်အားလုံးထဲမှာမှလူတွေအများကြီးထဲမှာမှမြန်မာကိုရွေးတယ်ဆိုတော့ဟိုကမ္ဘာလယ်မှာမြန်မာတအုပ်အနေနဲ့ပြောခွင့်ရတဲ့အတွက်တော့ကျေးဇူးလိုက်တင်ရတာပေါ့နော်အရန်နဲ့ဂုဏ်ယူမိပါတယ်အရန်နဲ့ဝမ်းသာမိပါတယ်မ
ှဒီသမရအိုဘားမားကိုဖိတ်ခေါ်ဖို့ဘယ်လိုပြင်ဆင်ခဲ့လဲရှင်
ပထမကတော့စိတ်ကပန်းမန်ကဆက်သွယ်လာတော့ကတော့ introduce လုပ်ဖို့ဆိုပြီးတော့မသိဘူးသူတို့ကညီမရဲ့ဒီ story ကိုထိတ်ဝင်စားတယ်သူတို့ introduce လုပ်ဖို့အတွက်လူကောင်းတယောက်ဖြစ်မယ်ဆိုပြီးတော့သူတို့ကလာပြီးတော့ဆက်သွယ်လာတာလက်ခံလိုက်တယ်ဒါပေမဲ့အချက်ချင်းပဲသူတို့ကပါပြောမှလည်းတဲ့အဲ့လိုဆိုတော့ cooperation လုပ်ထားရမှရှိတော့ဒါနှစ်နိုင်လောက်တော့အချိန်ပေးပါပေါ့နော်အဲ့လိုဆိုလို့ရှိရင် data prepare လုပ်ပြီးတော့ပြန်ပြောပေးပါမယ်ဆိုပြီးတော့ပြင်ဆင်လိုက်တာဒါပေမဲ့အတိအကျတော့ကိုယ့်အကြောင်းကိုပဲကိုပြင်ဆင်တယ်ဟိုကိုယ့်ရဲ့ background လေးကိုပြောတယ်ပြီးတော့ဒီ wine cellar ကြောင့်ဒီမှာရခဲ့တဲ့သင်ငန်းစာတွေအဲ့ဒီဟာတွေပြောတယ် wine cellar ကိုသိခဲ့တာလည်းတမရဥပမာကျူလီဟောမှာပြောခဲ့တဲ့ speech ကိုနားထောင်ပြီးတော့ပဲသိခဲ့တာဆိုအဲ့ဒါလေးကိုပဲပြန်ပြီးတော့စဖို့ရင်ကောင်းမယ်ဆိုပြီးတော့အဲ့လိုမျိုးစဉ်းစားပြီးတော့ရေးလိုက်တာအဲ့ဒါအုံးမှာသူတို့ကပြန်နားထောင်သေးတယ်သူတို့ကြိုက်တော့မှပဲလက်ခံလိုက်တာ
တမန်အိုဘားမားမိကွန်းမှာလည်းမြန်မာလူငယ်ဆရာဝန်တဦးဖြစ်တဲ့ဒေါက်တာခိုင်တစ္ဆာမောင်အနေနဲ့နှုတ်ခမ်းကွဲနေတဲ့ကလေးတငယ်တွေကိုအခမဲ့ခွဲစိတ်ကုသပေးရေးမှာကုညီပါဝင်နေသူတအုပ်အနေနဲ့ချီးကျူးဂုဏ်ပြုစကားပြောသွားပါတယ်
We've got Kai Muwong, okay, and is a doctor in Myanmar where she offers free surgeries to children.
သမ္မတ Obama ကိုရင်ဒီမက်ခိုင်တင်စာမောင်ကိုမိတ်ဆက်ပြီးသူပြောပါတယ်ပေါ့နော်။သူတွေ့ခဲ့ဆရာဝန်ထဲမှာမက်ခိုင်တင်စာမောင်ကအသက်အငယ်ဆုံးဆရာဝန်ဖြစ်ပေါ့နော်။ဒီလိုသမ္မတကနေပြီးတော့ချီးကျူးသွားတာကိုမက်ခိုင်တင်စာမောင်ရောဘယ်လိုမြင်လဲရှင်။
ပါညီမလားအရင်လည်းဝမ်းသာပါတယ်အရင်လည်းခုံယူပါတယ်ကိုလုတ်ခဲ့ပေါ့နော်အလုပ်တွေအတွက်လေးပွဲပြီးရဲ့အချိန်မှာပေါ့နော်လာနှုတ်ဆက်တဲ့အချိန်မှာလေရောပေါ့နော် thank you doctor for everything that you're doing ပြီးတော့လေတကယ်ပါတဲ့သူပေါ့နော် seriously လေ you look like you're 14လေဆက်ပြောရမှာပါညီမလေးညီမစိတ်ထဲမှာအရင်လည်းပေါ့နော်ချိန်လဲချိန်မဲ့တယ်ပြောလဲအရင်ပြောပါတယ
်ဟုတ်ကဲ့အဲ့တော့မက်ခိုင်တင်စာမောင်ကမြန်မာနိုင်ငံမှာပေါ့နော်ဆရာဝန်တဦးအနေနဲ့ဘာရီများဆောင်ရွက်နေပါလဲရှင
်ညီမကလေဟိုပေါ့နော်ဗီတိုရီယာစေယုံမှာညီမအလုပ်လုပ်ပါတယ်ပေါ့နော်ဒီ international relation နဲ့ public relation department အလုပ်လုပ်နေပါတယ်ညီမရေညီမအားနေ free time တွေအကုန်လုံးမှာညီမကဒီပေါ့နော် Victoria Health Support Foundation ဆိုတဲ့ foundation နဲ့ညီမအာခံခွဲနှခံခွဲကလေးတွေမတက်နိုင်တဲ့ကလေးတွေအကုန်လုံးကိုညီမတို့ကနေပြီးတော့ပေါ့နော်အခမဲ့ခွဲစိတ်ကူတာပေးပါတယ်မနစ်က2014မှာပေါ့နော်အယောက်900ကျော်ခွဲခဲ့ပါတယ်ဒီနေ့ပေါ့နော် 2016 October မှာလည်းအယောက်100ကျော်လောက်ထပ်ဖွဲ့ဖို့အစီအစဉ်ရှိပါတယ်။အဲနောက်ပြီးတဲ့အခါကျတော့ညီမတို့ကဒီနားမကျတဲ့ကလေးတွေအတွက်လည်း cochlear implant ပေါ့နော်နားအကျအာယုံပေါ့နော်ထည့်ပေးတဲ့ဒီဆက်ကလေး implant လေးကိုလည်းညီမတို့ကနားထဲထည့်ပေးပြီးတော့ဒီကလေးကိုစကားပြောတတ်အောင်ပြန်ပြီးဖြတ်ပြီးတော့သင်ပေးပါတယ်။အဲ့လိုတွေလည်းလုပ်ပေးပါတယ်အမ။ပြီးတော့လည်းညီမတို့နေလက်ပြီးစိတ်ကူးတဲ့အစီအစဉ်ဆရာဝန်ကြီးတွေနဲ့အကောင်လုံးတက်ကြွတဲ့ဆရာဝန်ကြီးတွေအကောင်လုံးကိုလည်းခေါ်သွားပြီးတော့နေလက်ပြီးတော့စိတ်ကူးတဲ့အခါလည်းညီမတို့ခုနခောက်သွားပြီးပါပြီရှင်။
တက်ရောက်လာတဲ့အာဆီယံဒေတာတွင်းလူငယ်တွေဘက်ကသမရအိုဘားမားနဲ့အပြန်အလှန်မေးခွန်းမိရမှာမြန်မာနိုင်ငံမှာခီးသွွားလုပ်ငန်းလုပ်ကင်နေတဲ့ချင်းတိုင်းသားလူငယ်မုံပီးတယောက်လည်းပါပါတယ
် Hello Mr. President Obama I'm from Burma and firstly I would like to say hello on behalf of my family
သမရအိုဘားမားနဲ့တွေ့ဆုံပွဲမှာမုံပီးကိုရိုင်းမေးခွန်းမေးသွားတဲ့ဟာနဲ့အတွေ့အကြုံပြပြပါအောင်ရှင်
Okay, ကျွန်တော်မေးတယ်မေးခွန်းကပေါ့နော်ဒီမြန်မာနိုင်ငံမှာဒီကြီးပွားပိုင်းဆိုင်ရာနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံဘယ်လိုမျိုး contribute လုပ်နိုင်တယ်အခြေအနေဘာလို့ရှိတယ်ဆိုတဲ့ဟာပါတွေတွေ့ထားတယ်ဆိုတာကျွန်တော်မေးတယ်မေးခွန်းပေါ့နော်ဒါပေမဲ့သူလည်းဖြေထားတာတော့ကွာဒီကျွန်တော်နိုင်ငံမှာအများကြီးပို့ပြီးတော့လုပ်ဖို့လိုတယ် transparent ဒီကျွန်တော်တို့ institution ပိုင်းမှာဖြစ်ဖြစ်ပြီးတော့ကျွန်တော်ဒီကလုပ်ငန်းပိုင်းဆိုင်ရာမှာ transparency အများကြီးဖြစ်ဖို့လိုသေးတယ်ပြီးတော့ကျွန်တော်တို့စင်ကာပူကိုဥပမာပေးပြီးတော့ပြောသွားတာပေါ့နော်သူတို့မှဘာမှတော့မရှိဘူးဒါပေမဲ့သူတို့မှဒီလိုမျိုးကမ္ဘာကို service ပေးနိုင်တဲ့အခြေချင်းရှိတဲ့အဟာမျိုးမှာကျွန်တော်တို့ဒီစင်ကာပူနိုင်ငံနဲ့အများကြီးတင်ယူလို့ရတယ်ဆိုတဲ့အဟာမျိုးဒီပွားရေးပိုင်းဆိုင်ရာမှာလွတ်လပ်လုပ်ပိုင်ခွင့်တွေပေးတင်တယ်အဲ့လိုမျိုးဒီစာပေးပြီးပြောသွားတာပေါ့နော
် American သမ္မတရဲ့ Wisely လို့ခေါ်တဲ့အရှိတောင်အာရှလူငယ်ကောင်းဆောင်များဥဆောင်ဥရပြုမှုအစီအစဉ်အရာအာဆီယံဒေတာတွင်နိုင်ငံရေးလူမှုရေးစီးပွားရေးနဲ့ကျန်းမာရေးနယ်ပယ်အသီးသီးမှာထူးထူးခြားခြားဆောင်ရွက်လုပ်ကိုင်နေတဲ့လူငယ်တွေကိုအမေရိကန်ပြည်ထောင်စုမှလာရောက်လေ့လာဖို့ဖိတ်ခေါ်တာဟာပထမဆုံးအကြိမ်ဖြစ်ပါရဲ့ရှင်